2022ခုနှစ်အတွက်ဆေးပညာဆိုင်ရာနိုဘယ်ငြိမ်းချမ်းရေးဆုကို stem cell နဲ့ပတ်သက်တဲ့သုတေသနလုပ်ငန်းတွေကိုလှုပ်ကြတဲ့ဂျပန်နိုင်ငံသားရှင်းရယာမနာကာနဲ့ပြည်ထောင်နိုင်ငံသားဂျွန်ဂါဒွန်တို့ဆုခုသွားပါတယ်။ဆုရသူတွေကိုဆွီဒင်နိုင်ငံ Stockholm မြို့မှာတနင်္လာနေ့ကကြီးညာခဲ့တာပါ။ adult cell လို့ခေါ်တဲ့ cell တွေကနေဘယ်လိုတ िश ူးပုံစံမျိုးကိုမဆိုဖွဲ့စည်းဖြစ်ပေါ်စေဖို့အသုံးပြုနိုင်မဲ့ stem cell တွေဖွဲ့စည်းဖြစ်ပေါ်စေမဲ့နျူကလ িয়ার အစီအစဉ်ပြန်လုပ်တဲ့လုပ်ငန်းစဉ်တစ်ချက်ကိုသုတေသနပြုခဲ့ကြတဲ့အတွက်အဲ့ဒီသိပ္ပံပညာရှင်နှုကိုနိုဘယ်ဆုချီးမြှင့်ခဲ့တာပါ။ယာမနာကာဟာဂျပန်နိုင်ငံကျူတိုတက္ကသိုလ်ကပါမောက္ခဒူးဖြစ်ပြီးဂါဒွန်ကတော့ Cambridge တက္ကသိုလ်ဂါဒွန် Institute ကဖြစ်ပါတယ်။2012ခုနှစ်နိုဘယ်ဆုရှင်တွေရဲ့စာရင်းကိုသတင်းတပတ်ကြားကြေညာမယ့်ထဲမှာဆေးပညာဆိုင်ရာဆုရသူတွေကိုပထမဆုံးကြေညာခဲ့တာပါ။ယူပဗီရဘာသာရပ်ဆိုင်ရာဆုကိုအင်္ဂါနေ့ဓာတုဗီရပညာရပ်ဆိုင်ရာဆုကိုဗိုဒဟူးနေ့စာပေဘာသာရပ်ဆိုင်ရာဆုကိုကျန်တပရီနေ့နဲ့ငင်းချမ်းရေးဆုကိုတောက်ကြနေ့တွေမှာအသီးသီးကြေညာဖို့ရှိပါတယ်။အော်စလိုခြေဆက်ငင်းချမ်းရေးသုတေသန Institute PRIO ရဲ့အကြီးအကဲ Christian Buck Harvigan ကခန့်မှန်းပြုစုတဲ့စာရင်းထဲမှာတော့ဒူဘယ်ညဉ့်ညဉ့်ရေးစုအတွက်အမြင့်ဆုံးတင်သွင်းခံထားရသူတွေရဲ့မြန်မာသမ္မတဦးသိန်းစုကိုပါထည့်သွင်းထားပါတယ်ခင်ဗျာ။